ဥရောပပါလီမန်ရဲ့တင်းငွေတွေနဲ့ရွေးကောက်ပွဲတွေမှာလျှော့ဆောင်ဝါဒီရဲအသားစီးရလာချိန်မှာပဲအမျိုးသားရေးဝါဒရဲ့အငြင်းကြီးပုံကိုဂျာမနီနိုင်ငံသမ္မတဖရန့်ဘောလ်တာဆင်မေယာကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းပြည်သက်နိုင်ငံထဲကလူအစုလိုက်အပြုံးလိုက်တပ်ဖြတ်ခံခဲ့ရတဲ့နေရာကိုအလဲအပတ်သွားချိန်မှာပဲအဲ့ဒီလိုပြောဆိုခဲ့တာပါ။အမျိုးသားရေးဝါဒနဲ့အမုန်းတရားတွေကြောင့်ဥရောပမှာထိခိုက်ပျက်စီးခဲ့ရတာတွေကိုမမေ့ကြဖို့ပြန်လည်သိမြင်ရေးအတွက်ဥရောပသမဂ္ဂရဲ့ဆောင်းဝါချက်တွေကိုသတိရကြဖို့လဲဂျာမန်သမ္မတစတင်မီယာက1944ခုနှစ်ကအယက်သားတွေကိုနာဇီစစ်သားတွေတပ်ဖြတ်ခဲ့တဲ့အိုဒေါ်ဆိုဂလင်းကျေးရွာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာပြောကြားသွားပါတယ်။ဂျာမန်သမ္မတနဲ့အတူရှိနေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်းဥရောပပါလီမန်ရွေးကောက်ပွဲမှာသူ့ရဲ့ပါတီအခြေအနေမလှဖြစ်နေသလိုပြင်သစ်မှာကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာထားတာပါ။2022ခုနှစ်ဒုတိယသက်တမ်းမှာလှည့်လွတ်ခဲ့ရတဲ့လွတ်တော်မှနေရာတွေမှာပြန်အနိုင်ရနိုင်ဖို့သမ္မတမက်ခရွန်ကမျှော်လင့်ထားချိန်မှာပဲလက်ရာဆို National Rally Party ကလက်ရှိအမှတ်နေရာ88နေရာထက်ပိုပြီးတော့အနိုင်ရလာမဲ့ပုံရှင်နေပါတယ်။စစ်ပြည့်ခေတ်ပြင်သစ်ဂျာမနီဆက်ဆံရေးဟာဥရောပရဲ့အသက်သွေးကြောဖြစ်တယ်လို့ပြောဆိုခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကလည်းအိုရဒိုပြကပြပုံတွေကြားမှာပဲပြန်လည်တင်းမြတ်ရေးလမ်းစဉ်တွေကိုပုံမအားကောင်းလာအောင်ဆောင်ရွက်ဖို့လိုအပ်ကြောင်းပြောကြားသွားပါတယ်။